တော်ရရှိမှခင်ဗျာဒီကဘာပေါ်မှာဖြစ်ပေါ်ကြတဲ့မီးတောင်ပေါက်မြေပြိုလှိုင်းလုံးကြီးတွေရိုက်လေမုန်တိုင်းတိုက်ရေကြီးစားတဲ့ဘေးရန်ရဲတွေကိုသဘာဝလျောက်ဖြစ်ပေါ်တဲ့ဘေးရန်ရဲကြီးတွေရဲ့လို့သတ်မှတ်ကြသလိုသိပ္ပံပညာနည်းနဲ့လည်းသက်သေပြနိုင်ကြပါတယ်ဒါပေမဲ့ဒီလိုသဘာဝဘေးရန်ကြီးတွေဟာဖျားရှင်ရဲ့လက်တော်ဖြစ်တယ်လို့မယူဆနိုင်ပေဘူးလားဖျားရှင်ရဲ့လက်တော်ဆိုရင်ဖျားရှင်ဟာအကျဉ်းသာကင်းမဲ့ရက်ဆက်လာကြီးလားလို့လည်းထင်စရာဖြစ်ပေမဲ့လို့ဒါရီဟာဖျားရှင်ရဲ့လက်တော်သားလျင်ဖြစ်တော်မူတဲ့အကြောင်းဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့တမောင်းကျမ်းပိုင်းတွေကမိခာအနာဂတ်တိကျမ်းအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၅အထိကိုလေ့လာမှာဖြစ်ပါတယ်။ကောင်းကင်မှဆင်းမြေသို့နင်းသည့်မြင်ကွင်းရောင်စုံသရုပ်ပုံလိုဏ္ဍံပြိုရင်မိခာအနာဂတ်တိကျမ်းအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၅အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်။
မိခာအနာဂတိကျမ်းကြီးရဲ့အဖွင့်အခန်းကြီး၁ကိုရောက်ရှိလာပါပြီမိတ်ဆွေတို့ပြီးခဲ့တဲ့သင်ခန်းစာမိခာအနာဂတိရဲ့မိဆက်နိဒမ်းမှာကလေးကကျွန်တော်တင်ပြခဲ့တဲ့အတိုင်းပဲဒီအနာဂတိရဲ့ပထမအခန်းတွေဟာတိမှ၃အထိအတွင်သင်ခန်းစာတွေထဲမှာလူမျိုးတော်ဣတရီလာအပြစ်တင်ရှုံချခြင်းများနဲ့ပြည့်နေနေတာကိုတွေ့ရပါလိမ့်မယ်ဘယ်လိုပဲပြောပြောပါအဲ့ဒီလိုအပြစ်တင်ရှုံချတဲ့အခန်းကဏ္ဍအပိုင်းမှာဖြစ်စီနှစ်သိမ့်ခြင်းရှိစီဆိုတဲ့အပိုင်းဖြစ်တဲ့နောက်ပိုင်းကျမ်းတွေမှာဖြစ်စီပရောဖက်ကြီးမိခာရဲ့တင်ပြချက်တွေဟာလင်းလင်းလက်လက်အစင်းထွက်ခြင်းရှိလိမ့်မယ်တောက်တောက်ပပဖြစ်လိမ့်မယ်ဆိုတာတွေ့ကိုမိတ်ဆွေတို့တွေ့သွားကြမှာပါအခုအခန်းကြီး၁ရဲ့အငယ်၁အဖွင့်စကားကိုစတင်နားဆင်ကြကြပါစို့ယုဒဘရင်ယောသန်မင်းအာခတ်မင်းဟေဇကိမင်းတို့လက်ထက်၌မောရရှယောသန်မိခာသည်ရှမာရိမြို့နှင့်ယေရုရှလင်မြို့အဖို့ခံရသောထာဝရဘုရား၏ဗျာဒိတ်တော်ဟူမူကားယူရနိုင်ငံရဲ့တောင်ဘက်ခြမ်းယေရုရှလင်မြို့တော်ကြီးရဲ့အနောက်တောင်ဘက်မိုင်20ကျော်အကွာလောက်မှာမောရရှာဆိုတဲ့ရွာကြီးရှိတယ်။အဲ့ဒီဒေသရဲ့ခရိုင်သို့မဟုတ်စီရင်စုကတော့ဂါသဆိုတဲ့ခရိုင်ဖြစ်လိမ့်မယ်။အခုအင်္ဂလိပ်လိုကျွန်တော်တို့အပြောနေဆိုရင်တော့ district ပေါ့။ဒါကိုအဲ့ဒီခေတ်အခေါ်အဝေါ်အားဖြင့်ပြီးဆိုပြီးတော့ခေါ်ခဲ့တယ်ဆိုတာကိုဒီအခန်းကြီးရဲ့နောက်ပိုင်းအငယ်14အရာကျွန်တော်တို့ခန့်မှန်းတွေ့ရှိရပါတယ်။ဒီတော့ယူရပြည်သားဣသရေလလူမျိုးမိခါကိုဂါသပြည်သားဂါသနေသားဘယ်လိုပဲပြောပြောပြောလို့ရလိမ့်မယ်ထင်ပါလေသူရဲ့ဇာတိချက်ကြွေရွာကတော့မောရရှာပဲဖြစ်တယ်ဆိုတာကိုတွေ့ရပါတယ်သူဟာယူရပြည်ကယောသန်မင်းအာခတ်မင်းဟေဇကိမင်းတို့ရဲ့လက်ထက်မှာပရောဖက်ဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ကိုသမိုင်းဟာဆက်လက်ဖော်ပြပေးလိုက်ပါတယ်အထူးမှတ်သားနိုင်ယူဖို့အချက်ကတော့သူကနေစင့်ဘုရားသခင်ဗျာဒိတ်တော်တွေဟာသူကြီးပြင်းရတဲ့ယူရပြည်ယေရုရှလင်မြို့ကြီးအတွက်အဓိကမဟုတ်မြောက်ဖက်ချမ်းဣသရေလနိုင်ငံတော်ရဲ့မြို့တော်ရှမာရိအတွက်သာလျှင်အဓိကအကျုံးဝင်နေတယ်ဒါကြောင့်ယူရပြည်သားမိခာရဲ့ဗျာဒိတ်ကိုခံရသောမြို့တော်ရှမာရိဆိုတာကိုယေရုရှလင်ရဲ့အရှိတ်ပိုင်းမှာထားတာကိုကျွန်တော်တို့သတိပြုကြရန်ဖြစ်ပါတယ်ဟုတ်ပါတယ်ရှမာရိသည်အဓိကယေရုရှလင်သည်ဒုတိယဆိုတာကိုဖော်ပြထားခြင်းဟာအရေးကြီးတဲ့အချက်တစ်ခုဖြစ်ပါတယ်မှတ်သားနာယူရန်အချက်ဖြစ်ပါတယ်ဒီနေရာမှာအထူးတလဲတင်ပြခြင်းနာကတော့ရှမာရိဆိုတဲ့ဣသရေလမြို့တော်ကြီးနဲ့ပတ်သက်တဲ့နောက်ခံသမိုင်းကြောင်းပဲဖြစ်ပါတယ်အဲ့ဒီနောက်ခံသမိုင်းကြောင်းဆိုတာဟာလေနားထောင်လို့မကောင်းတဲ့အပြင်ပြည်တွင်းရေးအရှုပ်ထွေးတွေဖြစ်နေတဲ့အတွက်ကြောင့်စိတ်တွေဘယ်လိုမှမရှိခြင်းစရာကောင်းလှတဲ့အတွက်ကြောင့်အကြေတွင်ကျွန်တော်မပြောလို့တော့ပါဘူးဒါပေမဲ့ဒီမြို့တော်ကြီးဘယ်လိုဖြစ်တည်လာခဲ့ရသလဲဆိုတဲ့ဖြစ်စဉ်အချင်းချုပ်ကိုတော့မိတ်ဆွေတို့သိနာလေတဲ့နယ်လို့ကျွန်တော်ထင်တဲ့အတွက်ကြောင့်အနည်းငယ်အချင်းချုပ်ပြီးတင်ပြပါရစေ။ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး16အငယ်27မှ26အတွင်းကိုကြည့်မယ်ဆိုရင်ဣသရေလနန်းတွင်ရေးအရှုပ်တော်ပုံတွေကြားထဲမှာအောပရိလို့အမည်ရှိတဲ့ဗိုလ်ချုပ်တစ်ယောက်ဟာအာဏာကိုရရှိလာတယ်။ပထမပိုင်းကဣသရေလမြို့တော်ဖြစ်တဲ့တိရစ္ဆာဆိုတဲ့အရက်ကနေပြီးတော့အဲ့ဒီဘရင်ဗိုလ်ချုပ်အောမရိဟာရှမာရိတောင်ကြီးကိုအဲ့ဒီတောင်ပိုင်ရှင်ရှမေရဆိုတဲ့လူစီကနေဝယ်ပြီးတော့မြို့တော်အဖြစ်ထူထောင်ခဲ့တာပဲဖြစ်တယ်။ရှမေရဆိုတဲ့ပုဂ္ဂိုလ်စီကဝယ်ခဲ့တဲ့အတွက်ကြောင့်လေရှမာရိဆိုတဲ့မြို့တော်ကြီးဖြစ်လာတယ်ဆိုတာကိုကျွန်တော်တို့အခုလို့ပြန်ပြီးတွေ့ရပါတယ်။ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး16အငယ်27မှ26ထိုအခါပြည်သားတို့သည်ကွဲပြား၍အချို့တို့သည်ဂိနတ်ဤသာတိပဏိကိုရှင်ဘရင်အရာ၌ချီးမြှောက်ခြင်းဟာသူနောက်သူလိုက်ကြ၏အချို့တို့သည်အောမရိနောက်သူလိုက်ကြ၏အောမရိနောက်သူလိုက်သောသူတို့သည်ဂိနတ်ဤသာတိပနိနောက်သူလိုက်သောသူတို့ကိုနိုင်သဖြင့်တိပနိသေး၍အောမရိသည်နန်းထိုင်လေ၏ ယုဒရှင်ဘုရင်အာသနန်းဆန်32နှစ်တွင်အောမရီသည်နန်းထိုင်၍ဣသရီလနိုင်ငံကို12နှစ်ဆူဆန်၏တိရဇမြို့၌6နှစ်ဆူဆန်ပြီးမှရှမာရိတောင်ကိုတောင်ရှင်ရှမေရ၌ငွေအခွက်20နှင့်ဝယ်၍တောင်ပေါ်မှမြို့ကိုတည်၏ထိုမြို့ကိုတောင်ရှင်ရှမေရအမိကိုအစွဲပြုသဖြင့်ရှမာရိမြို့ဟု၍သမုတ်လေ၏အောမရီသည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြုသဖြင့်မိမိရှေ့မှဖြစ်ဖူးသောသူအပေါင်းတို့တည်းသာ၍ဆိုးညစ်၏နေပတ်ဤသာရေရောပေါင်းလိုက်သောလံဣသရေလအမျိုးသည်မိစ္ဆာဒိဋ္ဌိအဖြစ်မိမိတို့ဘုရားသခင်ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်၍ပြစ်မှားစေသောဒုစရိုက်အပြစ်လန်းသို့လိုက်လေ၏တဲ့သင်သိရသောသမာကျင့်ရဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာဓမ္မသမိုင်းကျောင်းကိုနောက်ခံယူပြီးတော့သင်္ကန်းစာယူလိုက်တဲ့အခါတိုင်းမှာပါဝင်နေကြဖြစ်တဲ့မင်းဆိုးမင်းညစ်အာဟပ်ဆိုတဲ့ဘုရင်ရဲ့အကြောင်းကိုတော့မိတ်ဆွေတို့အတော်ကြီးနားယင်ခဲ့ကြပါပြီသူမိမဟာတုရုနဲ့စီတုံဆိုတဲ့ Phoenician တို့ဒေသကမင်းသမီးယေဇဗေလဆိုတဲ့မိမကြံကြီးဖြစ်တယ်။အဲ့ဒီမင်းဆိုးမင်းညစ်တို့ရဲ့ခေတ်မှာပရောဖက်ကြီးအေလိယပေါ်ထွန်းခဲ့ရတယ်ဆိုတာတွေ့ကိုလည်းမိတ်ဆွေတို့မှတ်မိကြမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒီမင်းဆိုးမင်းညစ်အာဟပ်ဆိုတာကိုနားယင်နေသူအလုံးအဖို့မှတ်မိဖို့ရန်လွယ်ကူစေမယ့်အချက်ကတော့ရှမာရိမြို့ကိုအခုတီထောင်သူအော်မရီဆိုတာဟာတခြားမဟုတ်အဲ့ဒီနာမည်ကျော်လူဆိုးပုအာဟပ်ရဲ့အဖေအာဟပ်ကဲ့သို့ပင်ပီတီတီကတ်တတဣသရေလသမိုင်းရဲ့နန်းတွင်အရှုပ်တော်ပုံကြီးတွေကြားမှာကုတ်ကပ်ပြီးတော့ဘရင်တက်ဖြစ်လာခဲ့သူဖြစ်တယ်ဆိုတာကိုမှတ်သားကြရန်ပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့အာဟပ်ဆိုတဲ့မင်းဆိုးမင်းညစ်လင်မယားနှစ်ယောက်တို့ဟာလေဆိုလွန်ပေလွန်တေလွန်လို့နောက်ဆုံးမှအဖဖျားသခင်ဗျာဒိတ်တော်နဲ့အညီသူတို့သွေးကိုတောင်းသူတို့သေးတဲ့အချိန်မှာခွေးရတာကိုခံခဲ့ရတယ်ဆိုတာကိုမိษွေတို့မှတ်မိနေကြမှာပါ။ကောင်းပါပြီ။အခုဆိုရင်တော့အဲ့ဒီအောမရိဘရင်ကြီးတီထောင်ပေးခဲ့တဲ့တောင်ပေါ်မှာရှိတဲ့ရှမာရိမြို့တော်ကြီးစီကိုအဓိကယုဒပြည်ကယေရုရှလင်မြို့တော်ကြီးအတွက်ကိုတော့နောက်ဆက်တွဲအဖြစ်ဒုတိယပရောဖက်မိခာထာမတဆင့်ဘယ်လိုဗျာဒိတ်တော်သံတွေပေါ်ထွက်မယ်ဆိုတာကိုဆက်လက်နားဆင်ကြည့်ကြပါအောင်စို့။မိခာအနာဂတ်ကျမ်းအခန်းကြီး1အငယ်1ထာဝရဘုရား၏ဗျာဒိတ်တော်ဟုမူကားအိုလူများအပေါင်းတို့ကြားကြလော။အိုပြည်နှင့်ပြည်သားအပေါင်းတို့နားထောင်ကြလော။အရှင်ထာဝရဘုရားတည်းဟုသောသန့်ရှင်းသောဗိမ္မာန်တော်တဲကဘုရားရှင်သည်သင်တို့တစ်ဖက်၌သက်သေခံတော်မူမည်တဲ့။စိတ်စိတ်နားဆင်ကြပါနော်။အိုလူများအပေါင်းတို့တဲ့။ဖိတ်ပြီးတော့အရေးကြီးသွားပြီ။အင်္ဂလိပ်ကဘယ်လိုဆိုထားတယ်လဲဆိုရင် Hearken, O earth and all that therein is. အဲ့ဒီတော့ယေရှုပထမဣသရီလတပံယုဒနာဆင်ကြထို့ပြင်တဝဤလောကလူသားမှန်သမျှသင်တို့အတွက်အဆုံးအမလို့ဘုရားသခင်ဆိုလိုခြင်းပဲဖြစ်ပါတယ်။ဟေရှာယပရောဖက်ကြီးရဲ့အနာဂတ်ဏိဒန်းမှာတုန်းကဖော်ပြသွားခဲ့တဲ့အသံတော်ရဲ့သဘောအတိုင်းပဲလူသက်တဝါမှန်သမျှတို့ကိုတက်တည်ထားပြီးတော့မွဲ့ဆူလိုက်သောစကားရဲ့အနှစ်သာရတွေအဖြစ်ထင်ရှားပေါ်လွင်လျက်ရှိနေပါ रे ဟုတ်ပါ रे ဟေရှာယအနာဂတ်ရဲ့ဏိဒန်းလေးကိုမိษွေတို့ပြန်ပြီးတော့နาศင်ကြည့်ကြပါထာဝရဘုရားမိန့်တော်မူသည်ဖြစ်၍အိုကောင်းကင်ကြားလောအိုမြေကြီးနားထောင်လောမိန့်တော်မူချက်ဟူမူကားငါကြွေးမွေးပြုစုသောသားသမီးတို့သည်ငါကိုပုန်ကန်ကြပြီနွားတော်လည်းမိမိအရှင်ကိုသိ၏မြဲတော်လေမိမိသခင်ဤမြဲဆောင်ကိုတည်၏ဣသရေလအမျိုးသားတို့မူကားငါ့ကိုမတိကြငါဤလူမျိုးမူကားမစင်ကျင်တတ်ပါတကားတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဆက်ဆက်သောပရောဖက်ကြီးတွေရဲ့အနာဂတ်တွေအကုန်လုံးကိုလိုက်ပြီးတော့သာအသေးစိတ်စဉ်းစားကြည့်ကြပါရွေးကောက်တော်မူသောဣသရေလလူမျိုးတော်ရဲ့ကြားမှာဒီအနာဂတ်တို့ပေါ်ထွန်းခဲ့ရတယ်ဆိုတာအမှန်ဒီလူမျိုးတော်ရဲ့သမိုင်းကိုအခြေခံပြီးတော့စဉ်းစားခံယူရတဲ့အနာဂတ်တွေဗျာဒိတ်တွေလည်းဖြစ်တယ်။ဒါပေမဲ့အဲ့ဒီကျမ်းရဲ့ဗျာဒိတ်တွေတိုင်းဟာအ ਨੇ စုံဣသရီလာရဲ့ဝန်ကျင်အဲ့ဒီခေတ်ရှေးကဘာကိုဆွေးငင်ထည့်သွင်းပြီးတော့လူသက်တော်အာလုံသူဆိုတဲ့အတိုင်းပဲအတိုင်းအဆမဲ့သာလောကသားအာလုံသိကျွမ်းဖို့ဖြစ်ကြောင်းကိုအစဉ်တစိုက်ဖော်ပြစမြည်ရည်ညွှန်းစမြည်ဖြစ်တယ်ဆိုတာကိုတွေ့ကြရမှာပါဖြစ်ပါတယ်။ဥပမာအနေနဲ့ဟေရှာယအနာဂတ်ရဲ့ဏိဂုံးကိုလည်းဆက်ပြီးတော့ကြည်ပါအမခန်းလိလိအတိတ်ပဲအပြည့်အဝရှိရှိနဲ့ဒီအနာဂတ်ဟာဏိဂုံးချုပ်ပြီးခဲ့ပါ रे ငါဖန်ဆင်းသောကောင်းကင်သစ်နှင့်မြေကြီးသစ်သည်ငါရှိ၌တည်တဲ့ကဲ့သို့သင်တို့ဤအမျိုးအနွယ်နှင့်သင်တို့ဤနာမသည်လေတည်ရလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏ လူသတ္တဝါအပေါင်းတို့သည်ငါရှိမှကိုးကွယ်ခြင်းငှာလာဇန်းနေနှင့်ဥပုံနေအစဉ်အတိုင်းလာကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏ထိုသူတို့သည်ငါကိုပြစ်မှားသောသူတို့၏အသေးကောင်များကိုထွက်၍ကြည့်ရှုကြလိမ့်မည်သူတို့၏ပိုးသည်မသေးနိုင်ရာသူတို့၏မိသည်လည်းမငြိမ်နိုင်ရာလူသတ္တဝါအပေါင်းတို့၌ယွန်ရှားပွေဖြစ်ရကြလိမ့်မည်ဟုမိန့်တော်မူ၏တဲ့အဲ့ဒီအတိုင်းပါပဲယေရမိအမည်ရှိတဲ့ပရောဖက်ကြီးရဲ့အနာဂတ်ကျမ်းမှာပြန်ကြည့်လိုက်မယ်ဆိုရင်လေဒီယေရမိဗျာဒိတ်တို့အတွက်အဖဖျားသခင်အမိန့်တော်ဟာကြားရယုံနဲ့တင်ဘယ်အတိုင်းအတာအထိအဓိကကျေဝွန်းတယ်နဲ့ဆိုင်တယ်ဆိုတာကိုထင်ရှားသိပါစေပါလိမ့်မယ်ယေရမိအနာဂတ်ကျမ်းအခန်းကြီး1ရဲ့အငယ်30ကိုပဲကြည့်ကြပါကြည့်ရှုလို့သင်သည်နှုတ်ပယ်ဖြိုချဖြည့်စည်းမှောက်လဲရသောအခွင့်တိဆောက်စိုက်ပြိုးရသောအခွင့်နှင့်သင်ကိုလူအမျိုးမျိုးတို့ဤတိုင်းနိုင်ငံများအပေါ်မှာယနေ့ငါခန့်ထားပြီဟုမိန့်တော်မူ၏တဲ့ရှင်းနေတာပဲမဟုတ်ဘူးလားအဲ့ဒီအတိုင်းပါပဲဒံယေလရဲ့အနာဂတ်တွေဆိုလို့ရှိရင်ပရောဖက်ကြီးဒံယေလကိုယ်တိုင်ဟာဗာဗုလုန်နိုင်ငံမှာသူ့ရဲ့ဗျာဒိတ်တွေကိုမြင်မဲ့ခဲ့ရခြင်းဖြစ်တယ်အဲ့ဒီဗျာဒိတ်ယူပါယုံအပေါင်းတို့ဟာဆိုရင်ဣသရေလကိုတောင်မှအဓိကမဟုတ်တော့ဘူးလူသမိုင်းကြီးတစ်ခုလုံးအတွက်ဆိုတာတွေ့ကိုကျွန်တော်တအံ့တော်ကြားနာခဲ့ကြရပြန်ပါလေ။ဒံယေလအနာဂတိကျမ်းအခန်းကြီး9ရဲ့အငယ်73 74နဲ့အငယ်28 28တို့ကိုတပေါင်းတစည်းတည်းပြန်ပြီးတော့ဖတ်ကြည့်ကြပါ။ထိုညအခါငါသည်အာယုံပြုတ်၍လူသားနှင့်တူသောသူတူသည်မိုးတိမ်ကိုစီးလျက်အသက်ကြီးသောသူ၏အထံတော်သို့ရောက်လာ၏။ထိုသူကိုအထံတော်ဘာသို့သွင်းကြ၏အရရတု၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကားကိုအုပ်ဆိုးစေခြင်းငှာထိုသူသည်နိုင်ငံနှင့်တကွအာနာဇက်တကူကိုရ၏အာနာဇက်တော်သည်ကဘာအဆက်ဆက်ဒီနိုင်ငံတော်သည်ပျက်စီးခြင်းသို့မရောက်နိုင်ရာကောင်းကင်အောက်၌နိုင်ငံနှင့်တကွအာနာဇက်ဘုံတကူရှိသမျှကိုအမြင့်ဆုံးသောဖျား၏ဖန်ရှင်သောအမျိုးသားတို့သည်ရကြလိမ့်မည်ထိုဖျားသခင်၏နိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏။မင်းကြီးအပေါင်းတို့သည်တိုးဝင်၍ကြွခံရကြလိမ့်မည်။ဤ၍ကအ내အတိတ်ပဲဘေဒီဟုဆိုလေ၏။ငါဒံယေလသည်စိတ်ပူပန်ခြင်းသို့ရောက်၍မျက်နှာညှိုးငယ်ခြင်းရှိ၏။သို့တော်လည်းမြင်ရသောအာယုများကိုစိတ်နှလုံးထဲ၌ပူထား၏တဲ့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့တကယ်တမ်းဆန်းစစ်ကြည့်လိုက်တဲ့အခါကျတော့အတိတ်ကာလရဲ့ပရောဖက်ကြီးမိခါဟောပြောဖွင့်ဆိုခဲ့တဲ့အနာဂတ်တွေအတိုင်းလေရှမာရိမြို့တော်ယေရုရှလင်မြို့တော်မှာစတဲ့လူမျိုးတော်တို့ရဲ့မြို့ပြလူနေမှုအဆောက်အုံကြီးတွေဟာတသွေမတိန်အပြစ်ဒဏ်တွေကိုစီရင်ချင်းခံခဲ့ကြရပြီးပါပြီအဲ့ဒီအတိတ်ကာလမှာအမှန်ဖြစ်ပျက်ခဲ့ရတဲ့ရောင်စုံညင်ကွင်းကြဲများရဲ့နောက်မှာမိခါမှတဆင့်ဘုရားသခင်ချမှတ်ခဲ့ပါသောသမာတရားအပေါင်းတို့ကတော့ဒီကနေ့ကျွန်တော်တို့လူသားကပါရဲ့အပေါ်မှာဆက်လက်တည်တံ့နေမြဲဖြစ်တယ်။ရှင်သန်နေသေးစေဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်တို့ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူး။အရှင်ထာဝရဘုရားဒီဟုသောဖန်ရှင်သောဗိမှန်တော်တဲ့ကဘုရားရှင်တဲ့ဟုတ်ပါတယ်။ကောင်းကင်ဘုံမှာစိုးစံတော်မူသောသခင်ဖြစ်ပါတယ်။ဖန်ရှင်သောဗိမှန်တော်မှာကျိန်းဝတ်နေမြဲရှိတဲ့အတိုင်းအခုတည်းတိုင်အောင်လဲထာဝရတည်ရှိတယ်အနန္တကာလရဲ့အကျွင့်မဲ့တကူအာနာကိုပိုင်ဆိုးသောဘုရားသခင်ဖြစ်ပါれ။ထိုဘုရားသခင်သည်သင်တို့တစ်ဖက်၌တက်သေးခံတော်မူမည်တဲ့။မိတ်ဆွေအပေါင်းတို့ witnessing လို့ခေါ်တဲ့တက်သေးခံခြင်းအကြောင်းကိုတမန်ကျမ်းစာရဲ့နေရာအနှံ့အပြားမှာကျွန်တော်တို့တွေ့ရပါれ။ဟေပြဲဩဝါဒစာဆရာဟာထိုကြောင့်ဤမြလောက်သောတက်သေးအပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနောက်ရက်တသောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံတိုင်တို့ရောက်ချင်းငှာအာမလျော့ပဲပြေးကြကုန်အံ့တဲ့အဲ့ဒီလိုယုံကြည်ခြင်းတရားအကြောင်းကိုဖော်ပြပေးခဲ့ပါတယ်ကျွန်တော်တို့အဆုံးအမပြုခဲ့ပါတယ်ဆာလံဆရာကတော့အဖဖျားသခင်ရဲ့တက်တည်ခံတော်မူခြင်းဆရာကိုအလွန်အလွန်အလေးအနက်ထားပါတယ်သူ့ရဲ့နှလုံးသားစိတ်အစဉ်မှာပင်လင်းအမြဲထင်ရှားနေတဲ့အဖဖျားသခင်ရဲ့တက်တည်ခံခြင်းဆရာကိုသူ့ကောင်းကောင်းကြီးနားလေတယ်ခံယူတယ်သူ့အဖို့နှုတ်ကပတ်တော်သစ္စာတော်တမာတရားမြတ်ကိုရော့ရဲ့ဥပရိသကိုရော့ဤသက်သေခံတော်မူကျဲစရာတွေးဟာအသေးအသက်အသွေးလောက်ကိုတန်ဖိုးရှိနေတယ်စရာကိုအမြဲဖော်ပြသွားလိမ့်ရှိပါတယ်ဟုတ်ပါတယ်136ခုမြောက်သောဆာလံရဲ့အငယ်89မှ96အတွင်းကိုပြန်ပြီးတော့ကြည့်စီခြင်းပါတယ် ိုထာဝရဖျားနှုတ်ကပတ်တော်သည်ကောင်းကင်ဘုံ၌အစဉ်အမြဲတည်ပါ၏သစ္စာတော်သည်လူမျိုးအဆက်ဆက်မြဲမြံပါ၏မြေကြီးကိုတည်စေတော်မူသဖြင့်သူသည်အမြဲနေပါ၏ခသိန်းသောအရာတို့သည်ကိုတော်ဤကျွံဖြစ်၍စီရင်တော်မူသည်နှင့်အညီယနေ့တိုင်အောင်အမြဲနေကြပါ၏အကျွန်ုပ်သည်ကိုတော်ဤတရား၌မွေးလျော်ခြင်းမရှိလျင်အထက်ကဆင်းရဲခံစဉ်ပျက်စီးပါပြီကိုတော်ဤဥပရိသများကိုအစဉ်မမေ့မလျော်နိုင်ပါအကြောင်းမူကားထိုဥပရိသများအားဖြင့်အကျွန်ုပ်ကိုအသက်ရှင်စေတော်မူ၏အကျွန်ုပ်သည်ကိုတော်ဤကျွံဖြစ်ပါ၏ကိုတော်ဤဥပရိသများကိုရှာဖွေလိုက်စစ်သောကြောင့်အကျွန်ုပ်ကိုကယ်တင်တော်မူပါအကျွန်ုပ်ကိုဖျက်ဆီးခြင်းဟာမတရားသောသူတို့သည်စောင့်လျက်နေကြပါ၏သို့တော်လေသက်သေခံတော်မူချက်တို့ကိုအကျွန်ုပ်ဆင်ခြင်အောင်မိပါမည်ခတ်သိမ်းသောစုံလင်ခြင်း၏အဆုံးကိုအကျွန်ုပ်မြင်ပါပြီပြည့်ညက်တရားတော်မူကားအလွန်ကြည်ဝန်းပါ၏တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အခုဆိုရင်ပရောဖက်ကြီးမိခါမှတဆင့်အဖဖျားသခင်ချထားပေးလိုက်တဲ့အနာဂတ်စကားတွေပြရိတ်တော်အပေါင်းတို့တွေ့ဟာအဖဖျားသခင်သမာတရားဖြစ်တဲ့အကြောင်းကိုစာရေးသူမိခါဟာရဲရဲကြီးအာမဘန်းတီပြလိုက်ပါလေမိခါအနာဂတ်ကျမ်းအခန်းကြီး1အငယ်3ထာဝရဖျားသည်ကျင်းဝတ်တော်မူရာအယတ်ဌာနတော်တဲကထွက်ကြွဆင်းသက်၍မြင့်သောမြေအယတ်တို့ကိုနင်းတော်မူမည်စိစိဆင်ခြင်ကြည့်ကြပါနော်ကျွန်တော်ကတော့ကဗျာသမားစာသမားတယောက်အနေနဲ့ချက်ချင်းအတူချုပ်ကလေးကပီးတင်ပြလိုက်မိပါ रे ကောင်းကင်မှဆင်းမြေသို့နင်းလိမ့်လို့အဲ့ဒီလိုကျွန်တော်ဆိုလိုက်မိပါ रे တဲ့တဲ့ကြီးထိတယ်စင်စင်ကြီးမှန်နေတယ်ရုတ်တရက်မိခါရဲ့သီကုံးမှုဟာစာပေကုံမြောက်တယ်ဆိုတာကိုတော့ခန်းစားရစီတာအမှန်ဒါပေမဲ့ကောင်းကင်မှဆင်းမြေသို့နင်းလိမ့်ဆိုတဲ့အနှစ်ပိုင်းကိုထုတ်ယူမိလိုက်တဲ့စိတ်ကနေကြောချမ်းသွားစီတယ်သတိကြီးကြီးနဲ့စောင့်ရမယ်ကိစ္စပဲအလေးအနက်ပြုရမယ်ကိစ္စပဲဆိုတာကိုလေထိတ်လန့်စွာနဲ့ကျွန်တော်ယင်တဲ့မှခံယူမိလိုက်ပါ रे ရိုးတွင်ခြင်းစီထီအောင်ပါမိခါအနာဂတ်ကျမ်းအခန်းကြီး1အငယ်4မိရှိမှဖျောင်းကဲ့သို့၎င်းကြောက်ကြီးမှဆင်းသောရေကဲ့သို့၎င်းရှေ့တော်၌တောင်တို့သည်အေးဖြစ်၍ဂျိုင်းတို့သည်လည်းအက်ကွဲကြလိမ့်မည်တဲ့မြေသို့နင်းချီရမှမြင့်သောမြေလို့မိခါပရောဖက်ကြီးပြောခဲ့ပါတယ်နော်ဘယ်လိုမြေအမျိုးအစလဲဟိမဝန္တာတောင်ကြီးကအနပူနာတောင်လားသို့မဟုတ်မြန်မာပြည်မြောက်ဖက်ဖျားကခခဘူရာစီလားသို့ရီမဟုတ်ဥရောပအလဲပိုင်းကအဲလ်ပိုင်းတောင်တန်းကြီးလားမဟုတ်ဘူးရှမာရိတောင်ကိုဝယ်ပြီးတော့မဟာနန်းတော်ကိုတည်ထားတဲ့ရှမာရိမြို့တော်ကြီးကိုဆိုလိုခြင်းဖြစ်တယ်အဲ့ဒီအချိန်ကာလကမြင့်သောအရက်တိုင်းမှာအဖဖျားသခင်နာမတော်ကိုဗန်းပြပြီးတော့ဘာလဖျားနဲ့ရုပ်တွေနွားရုပ်တွေဒါဂုံနှစ်ဖျားဗိမှန်တော်ကြီးတွေနဲ့ဖြစ်ချင်တိုင်းဖြစ်နေတဲ့ဣတရေလသမိုင်းအတွင်းနင်းချီဝင်ရောက်မှကိုတင်စားဖော်ကျူးလိုက်ခြင်းပါမိတ်ဆွေအပေါင်းတို့ထာဝရဖျားသည်နံဝိညာဉ်ဖြစ်တော်မူသည်ဆိုရကိုခရစ်တော်ကိုတော်တိုင်ဟာဖော်ပြပေးသွားခဲ့ပါတယ်နော်ထာဝရဖျားကိုအဘယ်သူမျှမမြင်စဖူးဘူးဆိုရကိုလေရှင်ယောဟန်ဩဝါဒစာပထမစာဆောင်ကနေတဆင့်ကျွန်တော်သိထားရတာမကြသေးဘူးဒီတော့ကောင်းကင်မှဆင်းမြေသို့နင်းသည့်မြင်ကွင်းရောင်စုံတရုတ်ပုံဆိုပြီးတော့ဖျားသခင်ရဲ့ခြေတော်ကြီးကိုကျွန်တော်တွေ့ရမှာတဲ့လားငါလာပြီဟေးဆိုတဲ့အသံတော်ကြီးကိုရောကြားရမှာတဲ့လားမဟုတ်ဘူးမိရှိမှဖျောင်းကဲ့သို့၎င်းကြောက်ကြီးမှဆင်းသောရေကဲ့သို့၎င်းရှေ့တော်၌တောင်တို့သည်အေးဖြစ်၍ဂျိုင်းတို့သည်လည်းအက်ကွဲကြလိမ့်မည်တဲ့ကဲအထက်မှသူကိုယ်တော်တိုင်ကြွဆင်းမေနင်းချီမေဆရာဟာကြောချမ်းစရာလို့ကျွန်တော်ပြောခဲ့တယ်။အဲ့ဒီကြောချမ်းစရာအဆင့်လောက်ဟာဘာဟုတ်သေးသလဲ။မျက်ရည်တောက်တောက်ကြရမယ်ဘဝရင်နှချမ်းပြန်ပြန်ကွဲရမယ်ပြဿနာဖြစ်နေပြီ။မိတ်ဆွေတော်သားရှင်အပေါင်းတို့အခုမိခါဆရာဟာဘယ်နေမှန်းတောင်မသိသေးတဲ့အဲ့ဒီမတိုင်ခင်နှစ်ပေါင်းများစွာအလွန်မှားကြတဲ့ကဆာလန်ဆရာဒါဝိတ်မင်းကြီးဘယ်လိုဆူဖွဲ့ခဲ့ပါသလဲ။ဆက်ရှိခုမြောက်သောဆာလန်ရဲ့အငယ်9မှ9အတွင်ကိုပြန်ပြီးတော့ကြည်ပါ။ထိုအခါအမြင့်တော်ထွက်သောအဖြစ်မြေကြီးတုန်လှုပ်၍တောင်အမြင့်တို့သည်တရွေ့၍လှုပ်ရှားကြ၏နှာခေါင်းတော်တဲကမိကိုထွက်၍နှုတ်တော်တဲကမိလောင်သောအဖြစ်မိခဲတောက်လေ၏မိုးကောင်းကင်ကိုညှို့သဖြင့်ဆင်းသက်တော်မူ၍ခြေဘွားတော်အောက်၌မှောင်မိုက်ဖြစ်လေ၏ခေရုဘိန်ကိုစီးဖြင့်ပြန်တော်မူ၏လေ၏အတောင်တို့အပေါ်မှလျင်စွာပြန်တော်မူ၏တဲ့သင်သိရသောပမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဲ့ဒီလိုအဖဖျားသခင်ရဲ့အမျက်တော်နဲ့စီရင်တော်မူခြင်းတွေကို အသုံးနှုံးအထားအသောသာမတူဘဲရှိခြင်းရင်ရှိမယ်တရားသူကြီးမှတ်စာကနေပြီးတော့ဟက်ဘက်ကုတ်အနာဂတ်စီအထိစံစာဓမ္မဟောင်းပိုင်းတွင်မှအများကြီးကျွန်တော်ပြန်ပြီးတွေ့ရပါတယ်ဘသူညင်းရပါသလဲမိတောင်ပောက်ကွဲမှုကြီးတွေမြေငလျင်ကြီးတွေဒီကနေ့ဒီကဘာမှာအကျဉ်းချင်းခန်းစားနေရတယ်အခုအပိုင်းကလေးမှာကျွန်တော်အနေနဲ့နောက်ဆုံးတုတ်မေတ္တာတမန်မှာစာဒီဖြစ်သူစောရွှေကြီးဖော်ပြတဲ့အရိတအဘောဒုတိယလူပင်ဖြစ်စေကားမူဆိုတဲ့အဘောမှာဘယ်လိုဖော်ပြထားလဲဆိုတာကိုပြန်ပြီးတော့ကိုးကားတင်ပြခြင်းပါတယ်ယွာမပြန်လာပြီးနောက်နှစ်ရက်ကြာရင်မီဒီယာများစွာကအရေးတကြီးဖော်ပြကြတော့တူရကီငလျင်အကြောင်းကိုဖတ်ရပါပြီလူတောင်းချီ၍သေဆုံးရတဲ့ထောင်ပေါင်းများစွာဒုက္ခရောက်ရတဲ့အကူအညီတွေအပူတပြင်းလိုအပ်နေပြီးတော့စိုးရိမ်စရာကတ်ယောဂများကလည်းချင်းချောက်နေစေမှကဲစေရေးအဖွဲအတွေးကလည်းအခက်အခဲတွေရှိတာမှုနှိမ့်တုံနှိမ့်တုံဖြစ်နေတဲ့ငွေကြေးထက်ဝင်နေကြတဲ့ကူညီသူများကလည်းလုံလုံလောက်လောက်မပေးနိုင်ကြပါဘူးတဲ့ဖယင်းရှူရင်း၌ပင်ကိုယ်ရင်မှနာကျင်သောငလျင်တွေတုန်လှုပ်လာသလိုခံစားရပါသည်တစ်ဆက်ထဲမှာပင်လူတကောင်သေဆုံးခဲ့သောတရုတ်ပြည်ယူနန်ငလျင်လူ6ကောင်6000သေဆုံးခဲ့သော1990ခုနှစ်ကပီရူးငလျင်လူ2ကောင်3000သေဆုံးခဲ့သော1986ခုနှစ်ဂွာတီမာလာငလျင်လူ2500သေဆုံးခဲ့ရသောတရုတ်ပြည်တန်ရှန်ငလျင်လူ1ကောင်ခွဲသေဆုံးခဲ့သောအီရန်ငလျင်လူ9500သေဆုံးခဲ့သောဆိုဗီယက်ငလျင်နှင့်လူ4000သေဆုံးခဲ့သောအီရန်ငလျင်1990တို့ကိုတွားရောက်သတိရမိပါသည်ထိုစဉ်ကရဲကလည်းကယ်ဆယ်ရေးလှုပ်ဆောင်မှုတွေနှင့်ပတ်သက်ပြီးတော့အတော်ကလေးဝေဖန်မှုတွေရှိခဲ့မူပါသည်ဟိုလူဒီလူဟိုမူဒီမူဖြင့်အငင်းပွားနေကြစင်းမှပင်ကဘာတစ်ဖက်ကငလျင်ကြောက်နေထဲကမိတ်ဆွေများခမညာဝေဒနာကိုခံစားရင်ငိုကြွေးနေကြရပါသည်တဲ့ကဲအဖဖရာသခင်ရဲ့စီရင်တော်မူချက်တွေဟာကြောက်ခမန်းလီလီမရှိလွန်ဘူးလားမိတ်ဆွေတော်တတ်ရှင်အပေါင်းတို့အဖဖရာသခင်ဟာလောကနဲ့ဆက်ကြဝဠာအနန္တကိုပိုင်ဖအုပ်စိုးသူဖြစ်တယ်ပိုင်ဖမှုရှိတယ်လို့သူ့ရဲ့စီရင်တော်မူချက်တွေအကုန်လုံးတို့ဟာလေသူပိုင်ဖသောမြေကြီးသားကျွန်တော်များတို့အပေါ်မှာအမျိုးမျိုးသက်ရောက်နိုင်တယ်ဆိုတာကိုကျွန်တော်ဝန်ခံကြရပါလိမ့်မယ်မှန်ပါ रे အရင်တလောကပဲကျွန်တော်အနေနဲ့လေမဂ္ဂဇင်းကြီးတစ်စောင်အတွက်ဖြစ်ရစုံလင်ကန္တမှာထည့်သွင်းနိုင်ဖို့အတွက်ဘာသာပြန်ပေးလိုက်ရတဲ့ကမ္ဘာသတင်းတစ်ပုဒ်ကိုသွားပြီးတော့သတိရမိပါ रे အာဖရိကတိုက်ဆာဟာရသဲကန္တာယကြီးမှာအပူချိန်တွေပြင်းတော့ဖုန်တွေအကြီးကျယ်ထားတယ်အဲ့ဒီဖုန်တွေဟာလေတစ်နှစ်ကိုတန်ချိန်တသန်းလောက်အနည်းဆုံးဘယ်ကိုရောက်သွားပါတယ်လေအတ္တလန္တိတ်သမုဒ္ဒရာကြီးကိုဖြတ်ပြီးတော့အမေရိကန်ကကမ်းခြေပြည်နယ်ကြီးတွေသာမကအတွင်ပိုင်းတက်ဆက်စီကိုအထိရောက်တယ်တဲ့အဲ့ဒီဖုန်တွေကိုကုံတွေလေးကတိုက်ခတ်ပြီးတော့အဲ့ဒီသမုဒ္ဒရာကြီးကိုကျော်မိုင်ပေါင်း9000ကျော်တဲ့အမေရိကတိုက်ကိုရောက်သွားခြင်းပဲဘလို့အံ့ဩဖို့ကောင်းလေအဲ့ဒါကိုသမိုင်းတလျှောက်ဘယ်တုန်းကမှမသိခဲ့ဘူးအခုကျတော့မှဂျိုရုဝါဓာတ်ပုံတွေအဲ့ဒီအမေရိကန်ကတက်ခွဲတန်းကပညာရှင်တွေစေးပညာရှင်တွေကမမျှော်လင့်ပဲရှာဖွေတွေ့ရှိလာကြရခြင်းတဲ့အဲ့ဒီဖုန်မှုန်တွေကြောင့်အမေရိကန်ပြည်ကလူပေါင်းများစွာတို့ဟာရင်ကျက်ပန်းနာနဲ့အဆုတ်ယောဂါတွေအမျိုးမျိုးကိုခံစားနေရတယ်။တက်ဆက်ပြည်နယ်ကတချို့ဆိုရှင်အမေရိကတိုက်မြောက်ပိုင်းကိုတောင်မှပြောင်းပြီးပြေးရပါတယ်။ကဲအဖဖျားသခင်ရဲ့စီရင်တော်မူခြင်းမဟုတ်လို့ဘယ်သူစီရင်ရမှာတုန်း။မိတ်ဆွေအပေါင်းတို့တူရကီနဲ့ဂရိကမြေငလျင်တန်းကိုအရင်တလောကမချိမဆန့်ခံစားခဲ့ရသလိုသမိုင်းမှာလည်းအကျဉ်းချင်းခံစားကြရတဲ့ဆိုတာကိုသမိုင်းမှတ်တမ်းများအရာသိရပါတယ်။ထူးဆန်းနေတာကတော့အဲ့ဒီလူငလျင်ဆက်ကွင်းတဲမှာပဲလူတွေဟာလည်းစုပြုံပြီးတော့နေတတ်ကြလို့လူတွေကပို့ပြီးတော့သဘောကျကြလို့ပို့ပြီးတော့သေကြကြည်ကြရတယ်ဆိုတဲ့အချက်ပဲ။အဲ့ဒီလိုပဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားမှာလည်းငလျင်ဟာအချိန်မရွေးလှုပ်လေရှိတယ်။အဲ့ဒီကယ်လီဖိုးနီးယားမှာပဲအမေရိကန်လူမျိုးတွေဟာလည်းပြုံပြီးတော့တိုးဖွေးနေကြတယ်လို့သိရတယ်။အတိတ်ကရောမအင်ပါယာမှာတူရကီဟာလူနေအဖိတ်သီးဆုံးဖြစ်ခဲ့ရပြီးတဲ့နောက်မြေငလျင်တန်တွေအမျိုးမျိုးကြောင့်အဲ့ဒီအရက်ကတူရကီတွေဟာအိုးပြစ်အိမ်ပြစ်စွန့်ခွာထွက်ပြေးပြီးတော့အဆိုးဆုံးနေရာတွေမှာနောက်ဆုံးကျတော့လူနေတဲ့မြို့ကလေးတွေသာဖြစ်ပြီးတော့ကျန်ခဲ့တယ်။အဲ့ဒီကြားတဲ့ကပဲအခုနောက်ဆုံးအချိန်မှာလူတောင်းကျော်တည်ကြရပြန်ချင်းဖြစ်တယ်ဆိုတာကိုအံ့ဩဖွယ်ကျွန်တော်တို့ကြားနာလာရပါတယ်။တောတဆင်မိတ်ဆွေအပေါင်းတို့အခုလိုမိခာအနာဂတိမှတဆင့်ဣသရေလမြို့တော်ကြီးတွေစီကိုသတိပေးနေတဲ့အသံတော်ဟာ27ရာစုလူအဖွဲ့အစီ 21ရာစုအသင်းတော်တို့အတွက်လည်းအလွန်သံဝေကရပွဲဖြစ်ပါလေ။အဖဖျားသခင်ကိုတိုး၍ဆုတောင်းပတ္ထနာပြုကြရင်းနဲ့အသက်ရှင်သန်ကြဖို့ကိုယ့်ရဲ့ဘဝကိုအဖဖျားသခင်နဲ့အတူတည်ဆောက်သွားကြဖို့တိုက်တွန်းလိုက်ခြင်းပဲဖြစ်တယ်လို့လည်းကျွန်တော်ခံယူမိပါတယ်။မိခာအနာဂတ်ကျမ်းအခန်းကြီး1အငယ်5ထိုအမှုသည်ယာကုပ်လွန်ကျူး၍ဣသရေလအမျိုးပြစ်မှားသောကြောင့်ရောက်တည်းယာကုပ်လွန်ကျူးရာကအဘယ်သို့နည်းရှမာရိမြို့မဟုတ်လောယူဒာဤမြင့်ရာအရက်ကအဘယ်မှာရှိသနည်းယေရုရှလင်မြို့၌ရှိသည်မဟုတ်လောမိတ်ဆွေတို့တတ်ရှင်းအပေါင်းတို့အချိန်စိတ်သွားပြီးဖြစ်တဲ့အတွက်ကြောင့်အသေးစိတ်ဆက်ရအောင်မယ့်အနာဂတ်တွေနဲ့ပတ်သက်လို့ကျွန်တော်ယုံကြည်သူများသင်ခန်းစာရယူနိုင်စရာအကြောင်းတွေကိုနောက်တစ်နေ့ဆက်လက်နားဆင်ကြပါအောင်စို့
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တန်းရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချမ်းရဲ့ဓမ္မဟောင်းကြမ်းိုင်းတွေကမိခာအနာဂတ်တိချမ်းအခန်းကြီး7အခန်းငယ်6ကနေအခန်းငယ်9အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။